တထောင်364ခုနှစ်တကူလာဇန်14ရက်နေ့ညမောင်မြင်မြို့မဟာမြင်ကြောင့်တဲ့အတွင်းမောင်မြင်စီရောပြန်တော်မူသည့်သဗ္ဗနအခမ်းအနား၌ဓမ္မပူဇော်အဖြစ်ဖြင့်ဟောကြားတော်မူအပ်သောယင်ကုသ္တရနိစ္စတတကအနိဗ္ဗာန်၌လာရှိသောကိရိမာနန္တသုတ်တံတရားစီတနာတော်ဒီเจตนาတော်ကတော့အရှင်ကိရိမာနန္ဒအနာယောဂဖြစ်နေတဲ့အချိန်ခါနဲ့ဆက်ဆက်ပြီးဖြစ်ပေါ်လာတဲ့သုတ်တံတရားเจตนาတော်တစ်ခုဖြစ်ပါတယ်ဒီเจตนาတော်ကိုမဟုတ်မီမနာမီအပ္ပမန္တတရားလေးဖြင့်တရားနိဒံပြုကြရအောင်အပ္ပမန္တောအမတံပတံပမန္တောမစ္ဆုနောပတံအပ္ပမန္တံနမိယံတိယေပမန္တယထာမတာအပ္ပမန္တောသာနသီလသမထဝိပဒနာအစ္စဇာတိကုသိုလ်စေကုမြတ်ကောင်းမှု၌မမေ့မလျော်ခြင်းအပ္ပမန္တတရားတိကာအမတံပတံမတိယအမြင်နိဗ္ဗာန်သို့ဧကံထုတ်ချောက်ရောက်ခြင်းအကြောင်းရင်းစေဧကံဖြစ်ပါပေ၏ပမန္တောသဏ္ဍာန်သီလသမထဝိပဿနာအစ္စဖြာတိကုသိုလ်စေကုမြတ်ကောင်းမှု၌မိမိလျော်ယောပုဂ္ဂိုလ်ဆက်ဆက်နေထိုင်ခြင်းပမန္တတရားတိကမေဇုနောပတံ30တိဉ္ဂံပိဿံသုနေရှင်တေမိဤအကြောင်းရင်းစေဧကံဖြစ်ပါပေ၏အပ္ပမန္တဌာနသီလသမထဝိပဿနာအစ္စဖြာတိကုသိုလ်စေကုမြတ်ကောင်းမှု၌မမေ့မလျော်ခြင်းအပ္ပမန္တတရား၎င်းထားချခုံသောသူတို့ဤကနာမယံတိမသိတဲ့ပုဂ္ဂိုလ်တို့မိကြပါပေကုန်၏ယေအကျင့်ပုဂ္ဂိုလ်တို့သည်ကပမန္တဌာနသီလသမထဝိပဿနာအစ္စဖြာတိကုသိုလ်စေကုမြတ်ကောင်းကုန်၌မေမေရောရောပုဂ္ဂိုလ်ဆန်းဆန်းအနိထိုင်တတ်ကြပေကုန်၏တေထုဌာနသီလသမထဝိပဿနာအစ္စဖြာတိကုသိုလ်စေကုမြတ်ကောင်းကုန်၌မေမေရောရောပုဂ္ဂိုလ်ဆန်းဆန်းအနိထိုင်ကြကုန်သောထိုပုဂ္ဂိုလ်တို့သည်ကယထံတသိတုတို့မိကြပါ၏ကုန်၏ဒီကံတံဒေသနာတော်လေးကတော့သမ္မာဝရိမိဖုရားအမှုရှိတဲ့မိဖုရား900ဆိုလက်တည်ပြည့်ပြည့်စည်ရတဲ့ဘွယ်မဂန္ဒီအမိဖုရားအမှုရှိတဲ့ဆွေတော်မျိုးတော်တသိတုလက်တည်ပြည့်ပြည့်စည်ရတဲ့ဘွယ်မှာဒီဘွယ်ကိုအကြောင်းပြုပြီးတော့ဒီနှစ်ဖက်ရှိပုဂ္ဂိုလ်တွေတဲ့ကဘယ်ပုဂ္ဂိုလ်တို့ဒီသင်နေတဲ့ပုဂ္ဂိုလ်တွေလဲဘယ်ပုဂ္ဂိုလ်တို့ဒီမသိတဲ့ပုဂ္ဂိုလ်တွေလဲဆိုပြီးယဟန်တော်တွေကဆွေမျိုးပဲတစ်ခုကိုဓမ္မယုံအတွင်းမှာကျင့်ပါကြပါတယ်ဒုချင်းကမှာမြတ်စွာဘုရားကြွလာတော်မူတဲ့အချင်းကအကျော်ကျော်အဆုံးအလင်းအကုန်သိနေတဲ့အဲ့အတွက်ဘုရားရှင်ကဒီခန္ဓာလေးကိုဟောပေးပါတယ်ခန္ဓာလေးရဲ့ဆွေမျိုးရဲ့အဓိပ္ပာယ်ကဘာလဲဌာနသီလသမထဝိပဿနာအစဖြာတိကုသိုလ်စေကုမှမိမိရောရောပုဗ္ဗောဆက်ဆက်နေထိုင်နေတဲ့ပုဂ္ဂိုလ်တို့သည်နေနေတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတယ်ဌာနသီလသမထဝိပဿနာအစဖြာတိကုသိုလ်စေကုမြတ်ကောင်းမှုမှမမေ့မလျော်ခြင်းအပ္ပမဒတရားလက်ခံချပြီးကြိုးစားအထောက်နေတဲ့ပုဂ္ဂိုလ်တို့သည်မသိတဲ့ပုဂ္ဂိုလ်တွေဖြစ်ကြတယ်ဘာဖြစ်လို့လဲဌာနသီလသမထဝိပဿနာအစဖြာတိကုသိုလ်စေကုမြတ်ကောင်းမှုမှာမမေ့မလျော်ကြိုးစားအထောက်နေတဲ့ပုဂ္ဂိုလ်တို့သည်ထိုကုသိုလ်တရားတွေကထိုပုဂ္ဂိုလ်နေကိုမတရားအမြင့်နိဗ္ဗာန်သို့ရောက်အောင်ဧကံပို့ဆောင်ပေးမှာဖြစ်တယ်ဒါပေမဲ့တစ်ဖက်ကဌာနသီလသမထဝိပဿနာအစရှိတဲ့ကုသိုလ်စေကုမြတ်ကောင်းမှုကိုမိမိရောရောပုဂ္ဂိုလ်ဆန်းဆန်းနေထိုင်မယ်ဆိုရင်ဒီလိုနေထိုင်နေခြင်းကသင်ခြင်းရဲ့အကြောင်းတရားဖြစ်တယ်။ဘာကိုဆိုလိုသလဲဆိုတော့ဌာနသီလသမထဝိပဿနာအစရှိတဲ့ကုသိုလ်တရားတွေကိုအောအောင်မြင်မြင်ကြိုးစားအထောက်ကြတော့ ပုဂ္ဂိုလ်တို့သည်သောတပတိမဉ္စဘုံညာဆိုက်ပြီးဆိုရင်ကိုယ်သောတပတိမဉ္စဘုံညာအမြင်ဆိုင်နေတဲ့သူတော်ကောင်းဤတန်တန်တဲ့ဒုက္ခသစ္စာကိုထိုးထွင်းသိခြင်းသမုဒိယသစ္စာကိုထိုးထွင်းသိခြင်းနိရောဓသစ္စာကိုထိုးထွင်းသိခြင်းမဂ္ဂသစ္စာကိုထိုးထွင်းသိခြင်းဆိုတဲ့ဒီသမာဓိဉာဏ်အမြင်တွေကအစဉ်သာဝရကိဗ္ဗပိနေပါတယ်ဒီသမာဓိဉာဏ်နဲ့ရှင်းတွဲနေတဲ့သမန္တကပအစရှိတဲ့မဂ္ဂင်၈ပါးတို့ကထိုပုဂ္ဂိုလ်ဤတန်တားနဲ့ကိဗ္ဗနေတယ်သောမဂ္ဂင်၈ပါးဥဆောင်နေတဲ့ကုသိုလ်တရားတို့ကသောပုဂ္ဂိုလ်ကိုမတရားအမျက်နှိဗ္ဗာန်သို့ရောက်အောင်အေကံပို့ဆောင်ပေးရမှာဖြစ်တယ်။သောပုဂ္ဂိုလ်သည်ဒီမဂ္ဂင်၈ပါးသမာဓိဖြင့်ဥဆောင်နေတဲ့မဂ္ဂင်၈ပါးတို့ဖြင့်အကင်းရညာနှိဗ္ဗာန်တရားတော်များကြီးကိုထိုးထွင်းသိမြင်နေတဲ့ဆိုရင်ထိုးထွင်းသိမြင်အပ်တဲ့နှိဗ္ဗာန်တရားတော်များကြီးကသောမောထိုးထိထိုးထွင်းသိမြင်အပ်တဲ့သမာဓိဖြင့်ဉာဏ်မြင်ကထိုးပုဂ္ဂိုလ်ရဲ့တန်တန်၌ပွားရောက်သွားရောဓမ္မတာမရှိဘူး။ထိုနိဗ္ဗာန်တရားတော်မြတ်ကြီးသည်လည်းပြည့်စုံသွားရောဓမ္မတာမရှိဘူး။ဘဝတစ်ခုမှဘဝတစ်ခုသို့ညီရောမီပြောင်းရွှေ့သွားတော်လဲထိုပုဂ္ဂိုလ်တို့သိကြည်ထားတဲ့ဒီမတရားမြင့်နိဗ္ဗာန်တရားတော်မြတ်ကြီးကပြည့်စုံရောဓမ္မတာမရှိဘူး။အကယ်၍သောတပန်ပုဂ္ဂိုလ်သည်နန္ဒကတုပရမသောတပန်ကံကဲ့သို့အညံသာသောတပန်ဖြစ်သည်ထားဦးနောက်ထပ်နန္ဒကြီးမှာကျင့်ရမယ်ဆိုရင်ခொနှစ်ဘဝပဲသက်တမ်းရှိပါတယ်ခொနှစ်ဘဝတည်းဘုံပြီးနန္ဒကြီးမှာကျင့်လို့အကြောင်းမရှိခொနှစ်ဘဝဖြစ်သည်နှင့်တပြိုင်နက်တည်းမတရားအမြင့်နိဗ္ဗာန်သို့ဧကံရောက်အလားတူပဲအကရဲ့သံဃာဏဂမိမညာဘုံညာအတိဆိုင်ခဲ့မယ်ဆိုရင်လူမြေလူလောကကဲ့သို့သောကာမဘုံကိုတစ်ချိန်သာပြန်လာခွင့်ရှိတဲ့အခွင့်အရေးကြီးရသွားပြီ။တကယ်အနာဂတ်မိမညာဘုံညာကိုစိုက်မယ်ဆိုရင်ကာမဆက်ဘုံမှဘွေလုံးချွတ်လွတ်ပြီ။သောတပန်ပုဂ္ဂိုလ်သကတကံပုဂ္ဂိုလ်ဒီကအပေလေးဘုံမှဘွေလုံးချွတ်လွတ်သလိုအနာဂတ်ပုဂ္ဂိုလ်ဟာလည်းကာမဆက်ဘုံမှဘွေလုံးချွတ်လွတ်ပြီးတော့ရင်းနှီးအကြမ်းမဲ့နဲ့ဘဝဆိုတာထင်ရှားရှိနေသည်ရင်မြမပြီးမှပဲဖြစ်ခွင့်ရှိပါတယ်။နာဂံဘုဂောအစဉ်ကနေပြီးတော့ယန္တာအစဉ်အတိသာရောက်ရှိခြင်းမယ်ဆိုရင်တော့ဘိနိဗ္ဗာန်သုတိရဲ့နောက်ဆွေ၌သန္တာဝတိဒုက္ခမိဘုံကြီးအတိတန်ငြိမ့်သွားတဲ့အတွက်မတရားမြင့်နေပါတဲ့အင်္ဂံထုတ်ချောင်းရောက်ကြရမှာဖြစ်တယ်။ဒါကြောင့်ထိုအရိယသရောကောင်းတို့ရရှိချားအပ်တဲ့ချမ်းသာဒုက္ခသည်ဘဝတစ်ခုမှတစ်ခုသို့ပြောင်းရွှေ့မှုရှိတော်လည်းပစ္စည်းယုဓမ္မတာမရှိခြင်းကြောင့်ဒီပုဂ္ဂိုလ်တွေကနေပင်သေးတော်လဲအသက်ရှင်နေတဲ့ပုဂ္ဂိုလ်တွေသာဖြစ်တယ်။တစ်ဖက်ကကြည့်လိုက်တော့ဒါနသီလသမထဝိပဿနာအစရှိတဲ့ကုသိုလ်၁၀ခုမြတ်ကောင်းမှုမှာအာဟုတိုက်တဲ့အစဉ်အထိရောက်အောင်ကြိုးစားအထောက်မှုမရှိကြဘူး။မိမိရော့ရော့ပေါ့ပေါ့ဆဆပဲနေထိုင်ကြတယ်။အဲ့ဒီပုဂ္ဂိုလ်တွေအဖို့မတရားမြင့်နိဗ္ဗာန်သို့ရောက်ဖို့ဆိုတဲ့အလွန်ဝေးလေးရှိပါတယ်။ဒီကောပလနာတန္တရောဆိုတဲ့အတိုင်းလူမိုက်တို့အဖို့တန္တရာခီးဒီရှင်းနေမှာပဲဖြစ်ပါတယ်ဒီကောပလနာတန္တရောတတ္တမအဝိဇ္ဇာနတံသတ္တမခေါ်တဲ့သစ္စာလေးပါးတရားသူတော်ကောင်းတရားကိုထိုးထွင်းမသိတဲ့လူမိုက်တွေအဖို့တန္တရာခီးအနာကတန္တရာခီးဒီရှင်းလျက်နေမှာပဲဖြစ်ဘဝတစ်ခုကိုရပြီးရင်သိလိုက်သိပြီးနောက်ထပ်ဘဝတစ်ခုပြိသန်ခြင်းနေရပြန်ပြီးပရိသန္တိနေပြီလည်းနောက်ထပ်တစ်ခါသေးပြန်သေးပြီလည်းနောက်ထပ်တစ်ခါပရိသန္တိနေရပြန်ပြီပရိသန္တိနေပြီလည်းနောက်ထပ်တစ်ခါသေးပြန်ဆက်ပြီးဖြင့်သေလို့မဆုံးနိုင်တော့ဒါကြောင့်ဒီလိုပုဂ္ဂိုလ်ဒီသည်အသက်ပင်ရှင်နေပေမဲ့လို့သေလို့မဆုံးနိုင်တဲ့သံဃာကြီးတွေမှာကျင်းလင်ရတဲ့အတွက်လူသေးတယ်လို့ခေါ်ရဲ့ဒီကတည်းကလည်းကိုအကြောင်းပြုပြီးတော့မန္တိသရောဘုရားကြီးကဘယ်လိုဆုဆုံးကထားလဲတဏ္ဍာသီလကုသလ၌လုံးလျံလွတ်လျော့လေပင်ပေါ်၍မြေလျောသောသူသူသည်ဟု၏ဆေဝပညာကုသလကိုမြို့အမိသီလူတမိကလူပြင်းနာပွဲရမခဲသည်တဏ္ဍာသီလသမထဝိပဿနာအစရှိတဲ့ကုသိုလ်၁၀ခုကိုအောအောင်မြင်မြင်စနစ်တကျပြည့်စုံကြဖို့ဘောမြတ်အထောက်ထားတဲ့ပုဂ္ဂိုလ်၏အဖို့လူကြီးငါပွဲရမခဲသည်ယူဆွဲမုတ်ချယူမခွာဘူးလူကြီးငါကြိုက်သလားနတ်ကြီးကြိုက်သလားမြမကြီးကြိုက်သလား ကျိတ်တဲ့ဘုံကိုတည်တည်အချမ်းဖဲ့နဲ့ရွေးချယ်ခွင့်ရှိတယ်ကျိတ်တဲ့ဧကံရောက်လဲရောက်နိုင်တယ်ဘယ်ပုဂ္ဂိုလ်တွေလဲလို့မေးတော့ခုနကသောတာပန်အစရှိတဲ့အရိယာသရောကောင်းခြင်းကိုရည်ညွှန်းထားပါတယ်ယူဆွေးမှုချင်ဝဲမခွာဘူးမိမိတို့ယူထားတဲ့သမာဓိဋ္ဌိအယူကြီးသည့်မိစ္ဆာဒိဋ္ဌိခေါ်တဲ့မှန်းယွင်းတဲ့အယူဝါဒတို့ကြောင်းလဲသွားယူဓမ္မတာသံဃာကြီးမှာဘယ်တော့မှမရှိတော့ဘူးဘုန်းကြီးတို့ဗုဒ္ဓဘာသာရေးနော်တတိယဘုံကောင်းတဲ့အချက်ကြီးကြီးပါတယ်ဒီဘဝမှာဒီမဲ့တို့ဆိုရင်သမာဓိဋ္ဌိအယူကနေတခြားဘာသာတို့ကြောင်းသွားတဲ့အဲ့တော့မိစ္ဆာဒိဋ္ဌိအယူဝါဒဘက်ကိုယဉ်လဲသွားတဲ့ပုဂ္ဂိုလ်တွေမသိတဲ့မှတောင်ရှိအရိယသူတော်ကောင်းတို့အခုကတော့ဒီသေတိအကြောင်းမဲ့၌တော်လဲပဲသမာဓိဋ္ဌိအယူဝါဒမှမိစ္ဆာဒိဋ္ဌိအယူဝါဒတို့ဖောက်ပြန်ကြောင်းလဲသွားရဓမ္မတာဆိုတာဘယ်တော့မှမရှိဘူး။ဒါကြောင့်စေဘာပညာကုသလကိုပြုအပ်ပြီသည်လူတိုင်းမိကလူပြင်းနာပွားရမခဲသည့်ယူဆွဲမုတ်ချရွံ့မခွာဘူးဌာနသီလကုသလ၌လုံလာလွတ်လျော်လေးပင်ပေါ်၍မြေလျော်သောသူသည်ဟု၏ဌာနသီလသမထဝိပဿနာအစဖြာသည့်ကုသိုလ်ဆယ်ခုမျက်ကောင်းမှုမှမင်းမင်းရောရောပုဂ္ဂိုလ်ဆက်ဆံနေထိုင်နေတဲ့ပုဂ္ဂိုလ်တည်းဟာအသက်ပင်ရှင်တော်လဲဒီပုဂ္ဂိုလ်တွေကိုလူသေးလေးလို့ခေါ်တယ်ဌာနသီလကုသလ၌လုံးလာလျှော်လျော်လေးပင်ပေါ်၌မြေလျော်တော်သူသည်ဟူ၏လူသည်မကင်းဘာဝနာမချာယနေ့မမြေလျော်တတ်သူသူများတို့လူနာခန္ဓာပြောင်းလဲကစဉ္ချမ်းသာဒုက္ခမပြတ်ကြသောဘဝသဘောယွလျောခြင်းဟုစုတေမူနိသေသူမမီဘုတုံတိခန္ဓာလိလသမထဝိပဿနာအစရှိတဲ့ကုသိုလ်ဆယ်ခုအမြဲကောင်းမှုမှာမမေ့မလျော်ခြင်းအပ္ပမဒတရားလက်ခံချပြီးတော့သစ္စာလေးပါးကိုထွဋ်ထွဋ်သိမြင်တဲ့အစဉ်အထိရှင်းပြန်ကြောင့်ဘုံများအထောက်ထားတဲ့သရကောင်းဤအဖို့ဘဝတခုမှတခုညွှန်ညွှန်သွားခြင်းဆိုတဲ့သဘောတရားသင်္ချာရှိနေပေမဲ့လို့သူတို့သိကြည့်ထားတဲ့နိဗ္ဗာန်ချမ်းသာဆိုတဲ့ချမ်းသာဒုက္ခသည်ညွှန်ညွှန်ပြည့်စုံသွားရောဓမ္မတာမရှိဘူးသူတို့ရနိုင်တဲ့လူချမ်းသာနတ်ချမ်းသာမြမချမ်းသာဆိုတဲ့ဒီချမ်းသာဒုက္ခအတ္တဟာလည်းဟောပြန်ပြည့်စုံသွားရောဓမ္မတာမရှိကြဘူးဒါကြောင့်ဒီလိုပုဂ္ဂိုလ်တွေကိုဘယ်လိုခေါ်လဲဌာနသီလကုသလ၌လုံးလာလျှော်လျော်လေးပင်ပေါ်၍မြေလျော်သောသူသည်ဟူ၏လူတရေမကင်းဘာဝနာမထာယနေ့မမေ့လျော်တတ်သူသူမြတ်တို့လူနာခန္ဓာပြောင်းလဲကလည်းချမ်းသာဒုက္ခမပြတ်ကြကြောင့်ဘဝတဘောယွလျော်ခြင်းဟူသုတေမူလီတေသူမမီဟူတုံသည်။ဘဝတခုနဲ့တခုပြောင်းလဲသွားဆိုလဲဒီလိုပုဂ္ဂိုလ်တွေဟာသူတို့ရရှိခဲ့တဲ့ချမ်းသာဒုက္ခနိဗ္ဗာန်ချမ်းသာဒုက္ခကြီးမျက်စိသွားရောဓမ္မတာမရှိခြင်းကြောင့်ဒီလိုပုဂ္ဂိုလ်တွေကိုသူသည်လို့မခေါ်ဘူးရှင်းနေတဲ့ပုဂ္ဂိုလ်တွေလို့ခေါ်တယ်ဒီလိုမသေးတဲ့ပုဂ္ဂိုလ်တွေဖြစ်အောင်ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အားဖြင့်ရှင်းပြန်ချက်ကိုဗမာအထုတ်ရမလဲအထုတ်ပုံနီးလမ်းမြေကိုလိုက်ပြီးတော့ဟောပြချက်တော်မူတာညာစွာရှိခဲ့ပါတယ်ညာစွာရှိတဲ့တရားတွေကဒီညဘုန်းကြီးဟောဖို့ရည်ရထားတော်ဒီညဥက္ကန္တမယံပကဝါသာဝတိယံဝိဟရတိစေတဝနေအာနာထပိဋိကသအနာတဝိကြောင့်တရားကဤအာရမေအယံဖြစ်သောစေတဝနေစေတွန်ကြောင့်တိုက်တော်၌ဝိထရတိသရင်တုံစန္ဒီတော်မူစေဖြစ်ပေ၏တချိန်မြတ်စွာဘုရားတခင်ကိုရမြတ်ကြီးအနာတဝိကြ အတ္တမဂိရိမန္တောအရှင်ဂိရိမန္တမထေတိဘာဝတိကိုအပြစ်ပဋ္ဌံဖြန္နာလျက်ရှိသည်ဒုက္ခိတောကိုသိယချင်းသို့ရောက်ရှိ၍နေသည်ဘာလကိလနောအပြစ်အထံမကြောင်းမှလျက်ရှိသည်ဟောတိဖြစ်၏။ဘာမြင့်စီရတော်မသိခင်မှဖြစ်နေတဲ့ယောဂပုံစံလုံးပေါ့နော်။အရှင်ဂိရိမနန္ဒမထေမြတ်ဟာလည်းအနာယောဂတခုဆွတ်ကနေတယ်။ခန္ဓာကိုယ်လည်းဆင်းရဲပင်ပန်းနေတဲ့အပြစ်အထံချမ်းသာနေပါလေ။အရင်ချိန်ကမှရှင်အနန္ဒမထေမြတ်ကလည်းဓာရကဝင်ပြီးတော့မြတ်စွာဘုရားကိုပဲလျှောက်ထားတယ်။သထာဂောရတမအနန္တရေနဘဂဝါတိနုပသင်္ကမိဥပသင်္ကမိတဝဘဂဝန္တာမိဝါတိတဝဧကမန္တတိတိတိဧကမန္တနိတိနောခောရတမအနန္တဘဂဝန္တဣဒ္ဓဒောသအထာဂောထောကနဲ့အတမအနန္တအရှင်အနန္တကုရောမြတ်နိယေနအခြင်းအယနဲ့ဘဂဝါဘုံတော်ချပတဲ့ခင်ဗျာရှင်သည်အတ္တိရှိတော်မူ၏ဒီနာထုပြောခြင်းစီတော်မူရာရသောဥပသင်္ကမိအနိစ္စချင်းကခဲ့လေ၏ဥပသင်္ကမိတဝါအနိစ္စချင်းကလေပြီးဝေဘဂဝန္တံဘုံတော်ကြောင့်ပါသည်ဖြင့်ဘုရားရှင်ကိုအဘိဝါဒီတဝါအလွန်ယောသိစွာရှင်ခိုးပြီးဝေဧကမန္တံအပြစ်၆ပါးလွတ်၍သင်္တိလျောက်ပါသောတကုသောအရသိနိသိတိထိုင်ခဲ့လေပြီးဧကမန္တံအပြစ်၆ပါးလွတ်၍သင်္တိလျောက်ပါသောတကုသောအရ၌နိသိဏောခောထင်းကြီးသောအတ္တမအနန္တအရှင်အနန္တကုရောမြတ်တိဘဂဝန္တံဘုံထောင်ချောဆောင်တဘောကုန်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားကိုအေတံဝဇ္ဇနဤစကားကိုအောဇာလျောက်ထားခဲ့လေပြီ။အရှင်အနန္တကုရောမြတ်ကမြတ်စွာဘုရားရှင်ရှိတော်မူရာအယက်ချင်းကပြီးတော့မြတ်စွာဘုရားကိုလျောက်ထားတယ်။ဘယ်လိုလဲ။အတ္တမဗန္တိဂိရိမနန္တအဘာတိကဟောတိဒုက္ခိတောပါလကိလနောဗန္တိဘုံတော်နေဝံထွန်းလင်းတောင်းပါတော်မူပါပေသောမြတ်စွာဘုရားအာတမဂိရိမနန္ဒောအရှင်ဂိရိမနန္ဒကုရောမြတ်တိအဘတိကောအနာယောဂသုတ္တရေနေတိဒုက္ခိတောကိုစင်ရခြင်းသောရောက်ရှိဝဲနေတိပါလဂိလနောအပြင်းအထံဖြန္နာကြောင့်မကြမ်းပါလျက်ရှိသည်ဟောတိဖြစ်၏မြတ်စွာဘုရားအရှင်ဂိရိမနန္ဒမထေရကတော့အနာယောဂတစ်ခုသုတ္တပြီးကိုစင်ရပြီးနေပါတယ်အပြည့်အထံဖြန္တန်နေပါလေမြတ်စွာဘုရားသာဓုပန္တိဘဂဝါယေနာယသမဂိရိမာနန္တောတိဓုပသင်္ကမတုအနုကမ္မဥပဒါယဗန္တိဘုဒ္ဓောမြေဝထွန်းလင်းတောက်ပါတော်မူပါပေသောမြတ်စွာဘုရားသာဓုတောင်းပန်ပါ၏ဘဂဝါဘုဒ္ဓောမြေဝထွန်းလင်းတောက်ပါတော်မူသောမြတ်စွာဘုရားသည်ယေနအခြင်းအရ၌အတ္တမဂိရိမာနန္တောအရှင်ဂိရိမာနန္ဒကုရောမြတ်သည်အထင်ရှိတော်မူ၏ဒေနတောအရှင်ဂိရိမာနန္ဒမထေရမြတ်ရှိတော်မူရာအယတ်တော်အနုကမ္ပံအစဉ်သနာဆောက်ရှောင်ခြင်းကိုဥပါဒါယအကြောင်းပြု၍ဥပသင်္ကမတုချင့်ကတ်တော်မူပါမြတ်စွာဘုရားမြတ်စွာဘုရားတောင်းမှလျှောက်ထားပါတယ်အရှင်ဂိရိမာနန္ဒရှိရာအယတ်တော်အရှင်ဂိရိမာနန္ဒအဘော၌အစဉ်သနာခြင်းကိုအကြောင်းပြုပြီးမြတ်စွာဘုရားကြွပြတော်မူပါဆိုပြီးတော့လျှောက်ထားတယ်ဒီတိကမ္မမြတ်စွာဘုရားကဘာပြန်ပြီးအမိန့်ရှိလဲ။သတိခေါ်တောအနန္တဂိရိမာနန္ဒတာဘိက္ခုတောတတ္တတင်ညာဘဝေရတိ။သတိခေါ်တောအနန္တဂိရိမာနန္ဒတာဘိက္ခုတောတတ္တတင်ညာဘတိယတိ။ခန္ဓာခေါ်ပဏိတဝိသတိယံဂိရိမာနန္ဒတာဘိက္ခုတောတတ္တတင်ညာသုတ်တဝါသောအဘတော်ဌာနသောပဋိသင်္ဘေယ။အနန္ဒညီဘအနန္ဒတောသင်္တိသစေအကေ၍ဂိရိမာနန္ဒသဘိက္ခုနောဂိရိမာနန္ဒယဟံအာသတ္တဉ္ညာစေဘံကုံသောဉ္ညာတုခောမတိယာတိဟောကြားသည်ဖြင့်ညာအဂိရိမာနန္ဒသဂိရိမာနန္ဒသဘိက္ခုနောဂိရိမာနယဟံတော်အာယဟံတော်အဖို့သတ္တဉ္ညာစေဘံကုံသောဉ္ညာတုခောသုတ္တဝါဇာနာယတိရှိသောသောအဘံတော်သို့အနယောဂတိဌာနသောတခဏချင်းအဖြင့်ယံပฏิပတ်သံဖေယအခြင်းငင်းဤသောလျာဤဣတံဌာနဤငင်းဤပြုတ်ခွဲ၍သောခြင်းသို့တဲ့ဤကြောင့်တရားသည်ဝိသတိသင်္ချာဧကံရှိသည်သာလင်သည်အနန္တအသင်းသည်ဒီဂရိမနန္ဒယဟန်တော်အာဒ ကတ္တတင်ညာလို့ခေါ်ဆိုအပ်တဲ့စေဘောသောတင်ညာတွေကိုဟောကြားပြတတ်ပြီမယ်ဆိုရင်ဂိရိမာနန္ဒယဟန်တော်တန်တန်နဲ့ဖြစ်ပေါ်နေတဲ့ဒီအနယောဂသည်စေဘောသောတင်ညာကိုဉာဏ်နာပြီးတဲ့အချိန်အခါမှာတခဏချင်းပြောင်းရင်းသွားနိုင်တယ်ဆိုတဲ့ဒီအကြောင်းချက်ဖြင့်သင်္ချာဧကံရှိနေတယ်အနယောဂံကင်းရှင်းသွားဖို့အတွက်ပြောင်းနိုင်တဲ့ရှင်းကောင်းတစ်ခုလို့ဆိုလိုပါတယ်နော်သို့တော့ပုဂ္ဂိုလ်တိုင်းဒီလိုပြောင်းနိုင်ပလားလို့အမေတော့ကံရှိတဲ့ပုဂ္ဂိုလ်များပြောင်းနိုင်တဲ့သဘောရှိပါတယ်အရှင်ဂိရိမာနန္ဒလိုပုဂ္ဂိုလ်တွေကပိစိမဘူဝိကသာမျိုးဖြစ်ကြပါတယ်ပိစိမဘူဝိကသာရီဆိုတာကတော့ဒီဘဝမှာနောက်ဆုံးအရတ္တမေအရတ္တပုဂ္ဂိုလ်ချင်းသိဧကံရမေသရောကောင်းမျိုးတွေဖြစ်ကြပါတယ်ဒုသရောကောင်းတွေဖို့ကတော့အရတ္တမေအရတ္တပုဂ္ဂိုလ်မြာသီသမြကာလပတ်လုံးအနယောဂသုက္ကသောလေးပဲဒီချင်းမျက်စိသွားနိုင်တဲ့သဘောကတော့မရှိသေးဘူးအငယ်အကြောင်းကခုလိုပေါ့ဒသတင်ညာခေါ်တဲ့သဘောသောအမှန်တင်ညာတွေအမှန်တင်ညာတို့နဲ့ဆက်ဆက်နေတဲ့တရားဒေသနာတော်တစ်ခုကိုနာကြားခွင့်ရရှိမယ်ဆိုရင်ဒုသန္တမှာသုက္ကနေတဲ့အနာယောဂတိဟာချက်ချင်းပြောင်းပြင်းသွားနိုင်တဲ့ခန္ဒီကိုသူကလည်းပြည့်ပြည့်စုံစုံထူထောင်ထားခဲ့ပါတယ်။ဒါကြောင့်ပြောင်းပြင်းနိုင်တဲ့သဘောရှိတယ်နော်။အဲဒီတော့ဒီ7ပါးသောတင်ညာနေဆိုတာကဘာတွေလဲ။ကတမဓာတ်အာနိစ္စတင်ညာအနတ္တတင်ညာအတုပါတင်ညာအာရိနဝတင်ညာဘာနာတင်ညာဝိရာကတင်ညာဏိရောဓတင်ညာသဗ္ဗလောကိအနဘိရတတင်ညာသဗ္ဗသင်္ခါရိတုအနိစ္စတင်ညာအနဘာနာတတိသဒ္ဓတင်ညာစေဘကုံသောတင်ညာတို့ဒီကကတမအဘေတိတို့နိအနိစ္စတင်ညာအနိစ္စတင်ညာလကောအနတ္တတင်ညာအနတ္တတင်ညာလကောအတုပတင်ညာအတုပတင်ညာလကောအာဒီနဝတင်ညာအာဒီနဝတင်ညာလကောမဟာနာတင်ညာဘာနာတင်ညာ၎င်းဝိရာကတင်ညာဝိရာကတင်ညာ၎င်းနိရောဓတင်ညာနိရောဓတင်ညာ၎င်းသဗ္ဗလောကိအနဘိရတိတင်ညာသဗ္ဗလောကိအလုံးစုံသောလောက၌နဘိရတိတင်ညာမမွေးမလျော်ရင်းဟုခေါ်ဆိုအပ်တဲ့အနဘိရတိတင်ညာ၎င်းသဗ္ဗတင်္ခာရိသုလုံးစုံသောတင်္ခာရတရားတို့အပေါ်၌အနိစ္စတင်ညာအလုံးမရှိခြင်းအနိစ္စတင်ညာ၎င်းအာနာပါနသတိအာနာပါနသီသတိ၎င်းဒီနိညာစေဘမြတ်စွာဘုရားတရားထုတ်ပြီးတော့အကျဉ်းဟောပေးပါတယ်နော်နံပါတ်1အနိစ္စအတ္တညာနံပါတ်2အနတ္တအတ္တညာနံပါတ်3အတုပ္ပတ္တညာနံပါတ်4အာဒီနဝတ္တညာနံပါတ်5ပဟာနတ္တညာနံပါတ်6ဝိဟာကတ္တညာနံပါတ်9និရောဓတ္တညာနံပါတ်7သဗ္ဗလောကိအနဗိရတတင်ညာနံပါတ်9သဗ္ဗသင်္ခါရိတုအနိစ္စတင်ညာနံပါတ်10အာနာပါနတတိပေါင်းလိုက်တော့ဘယ်နှခုလဲ10ခုနော်ဒီ10ခုကိုမြတ်စွာဘုရားကတစ်ခုပြီးတစ်ခုအသေးစိတ်ထပ်ပြီးဟောပေးပါတယ်နော်ကတမံသန္နန္ဒအနိစ္စတင်ညာဣဒန္တပင်ကိုအရိညာကတော်ဘာရုခမူလကတော်ဘာသုညာကာရကတော်ဘာဣတိပတိသင်္စိတ်ခတိရူပံအနိစ္စံဝရဏံအနိစ္စတိညာအနိစ္စသင်္ခါရံအနိစ္စဝိညာဏအနိစ္စတိဣတိဣမေတုပစ္စသောဥပါဒနေခန္တိသူအနိစ္စနုပါတိဝိထရတိယံဟုသတ္တနံသအနိစ္စတိညာအနန္တမြိဘအနန္တအနိစ္စတိညာအနိစ္စတိညာဟုတိကတမအဘယ်နိအနန္တညိဘအနန္တဣဒ္ဓဤသံဃာတော်များတွင်၌ဘိက္ခုယောဂဝေသရဏယဟံတော်သည်အရိညာကတော်ဝတ်တော်သို့ကယောက်သည်ဖြစ်ပေ၎င်းဒုက္ခမုဏ္ဍကတော်ဝတ်သစ်ပင်ယင်းသို့ကယောက်သည်ဖြစ်ပေ၎င်းသုံးညာကာရကတော်ဝတ်ရှင်ညာသောကြောင့်တောင်းကြောင့်သို့ကယောက်သည်ဖြစ်ပေ၎င်းဣတိဣဒ္ဓလယေပတိသင်္စိတ်ခတိအတိအတိရှင်ညင်းသုံးသာရှုပွား၍နေလေ၏အနိစ္စတင်ညာဆိုတာဘာလဲရှင်သာအနန္ဒညီဘဝအနန္ဒဒီသန္ဒရာတော်မှာယောဂဝသရယဟန်တော်တပါးသည်ဒုသို့ကံရောက်၍ဖြစ်စေသုပင်ယင်းသို့ကံရောက်၍ဖြစ်စေစိတ်ငြိမ်တဲ့တောင်းကြောင်းတောင်းကြောင်းတစ်ခုသို့ကံရောက်၍ပဲဖြစ်စေဒီလိုစိတ်ငြိမ်သုံးသပ်ရှုပွားပြီးနေတယ်ဘယ်လိုစိတ်ငြိမ်သုံးသပ်ရှုပွားကြလဲ ရူပယုတ်တိအနိစ္စအနိစ္စတိဝေဒနာဝေဒနာတိအနိစ္စအနိစ္စတိသင်ညာသင်ညာတိအနိစ္စအနိစ္စတိသင်္ခါရသင်္ခါရတရားတို့သည်သင်္ခါရစေတသိက်သင်္ခါရတရားတို့သည်အနိစ္စအနိစ္စတို့သည်ဝိညာဏအတိစေဝိညာဉ်တိအနိစ္စအနိစ္စတိဣတိဤသောနှယံပတိသင်္စိတ်ခတိအတိအတိစင်ញံသုဒ္ဓရှုပ၍နိဗ္ဗာန်၏ဣတိဤသောလင်ဣမေသောသင်္စတ်သောဥပါဒနခန္ဓေသို့ဤငါဘံကုန်သောဥပါဒနခန္ဓာတို့၌အနိစ္စံဥပါတိအနိစ္စဟုအဖမ္မအထက်ထရှုဖြစ်ရှိသည်ဖြစ်ဝိထရတိနေလေ၏အနတိဘောအနန္တအယံဤကဲ့သို့ရှုပါသုဒ္ဓ၌နေခြင်းကိုအနိစ္စတင်ညာအနိစ္စတင်ညာဟူ၍ဥစ္စတိခေါ်ဆိုအပ်ပါပေ၏စေတအနန္တယောဂောအနိစ္စပဲဝေဒနာကိုအနိစ္စပဲတင်ညာကိုအနိစ္စပဲစေတသိက်သင်္ခါရတရားစုဖြင့်ကိုလည်းအနိစ္စပဲအတိသိဝိညာဉ်ကိုလည်းအနိစ္စပဲလို့ဒီလိုဥပါဒဏ်နဲ့ခန္ဓာ၅ပါးတို့အပေါ်နဲ့အနိစ္စတို့အဖန်တလဲလဲရှုပါသုံးသပ်ပြီးနေတယ်အဲ့လိုရှုပါသုံးတာနေခြင်းကိုအနိစ္စတင်ညာလို့ခေါ်ဆိုတယ်လို့ဒီလိုမြတ်စွာဘုရားကဟောတယ်နော်နောက်ကမြတ်စွာဘုရားကအနတ္တတင်ညာကိုဆက်ဟောပြတယ်ကတမသာအနန္တအနယန္တတင်ညာဣဒနန္တဘိက္ခုရိညာကတောဝါဒုက္ခမူလကတောဝါသုညာကာရကတောဝါဣတိပတိသင်္စိတ်ခတိသက္ခုအနတ္တရူပအနတ္တသောတ္တနတ္ထသတ္တအနတ္တကဏ္ဍအနတ္တကဏ္ဍအနတ္တသီဝနတ္တရသအနတ္တကာယအနန္တဘုဒ္ဓဘာအနတ္တမနောအနတ္တမနောအနတ္တဓမ္မအနတ္တဤဤတိဤမေသူသံသူဣဇ္ဇတိကဘာဤတိသောအရဏေသောအနတ္တနုဖတိဝိခရတိအယံဥစ္စတနံကအနတ္တအတိညာအနန္တဤဘောအနန္တအနတ္တအတိညာအနတ္တအတိညာဟောတိကတမသအဘေနိအနန္တညီဘောအနန္တဣဒ္ဓဤသန္တနာတော်များတွင်၌ဘိက္ခုယောဂဝဆရာညာတော်သည်အရိညာကတောဝသောဒုက္ခရောက်သည့်ဖြစ်ပေ၎င်းရုခမုလကတောဝသစ်ပင်ရင်သောကရောက်သည့်ဖြစ်ပေ၎င်းသုညာကာရကတောဝစိညာတောကြောင့်တောင်းကြောင့်သောကရောက်သည့်ဖြစ်ပေ၎င်းဤတိဤသောလင်းပတိတင်စိတ်ခတိအတိအတိစဉ္ညာသုံးသပ်ရှုပွား၍နေလေ၏ဘယ်လိုရှုပွားနေလဲသက္ခုသက္ခုအကြည်ဓာတိအနန္တအနတ္တတိရူပရူပယုံတို့သည်အနန္တအနတ္တတို့သည်သောတံသောတအကြည်ဓာတိအနန္တအနတ္တတိသတ္တံသတ္တယုံတို့သည်အနန္တအနတ္တတို့သည်ခန္ဓာခန္ဓာအကြည်ဓာတိအနန္တအနတ္တတိခန္ဓာခန္ဓာယုံတို့သည်အနန္တအနတ္တတို့သည်ဇိဝဇိဝအကြည်ဓာတိအနန္တအနတ္တတိရသရသယုံတို့သည်အနန္တအနတ္တတို့သည်ကာယကာယအကြည့်ဓာတ်တို့သည်အနတ္တအနတ္တတို့သည်ဘုဒ္ဓဘောဘုဒ္ဓဘောယုံတို့သည်အနတ္တအနတ္တတို့သည်မနောမနောအကြည့်ဓာတ်သည်အနတ္တအနတ္တသည်ဓမ္မဓမ္မယုံတို့သည်အနတ္တအနတ္တတို့သည်ဣတိဤသောလျင်ပတိသင်္စိတ်ခတိအတိအတိသင်္ခင်သုံးသာရှုပွား၍နေလေ၏ပထမဟောတာကခန္ဓာ၅ပါးနည်းအနိစ္စတင်ညာကိုမြတ်စွာဘုရားကခန္ဓာ၅ပါးနည်းနဲ့ဟောလိုက်တယ်အနတ္တတင်ညာကြတော့အာရဏဆနဘာနိနဲ့လက်ပြီးတော့ဟောပေးပြန်တယ်။ဣတိတော်လင်းဤမေသူသံသူဣဇ္ဇတိကဘာဟိရေသူအာရဏေသူဤဣဇ္ဇတိကဘာဟိရဖြစ်ကြကုန်သော၆ပါးကုန်သောအာရဏအစုံတို့၌အနန္တလူပတိအနတ္တဟုအဖမ္မတ္တသုလေသည်ဤဖြစ်ရဝိသရတိနေလေ၏။အနန္တညီဘောအနန္တအနတ္တတင်ညာအယံဤကဲ့သို့ရှုပါသုံးသရဲ့အနေချင်းကိုအနတ္တတင်ညာအနတ္တတင်ညာဟူရဲ့ဥစ္စတိခေါ်ဆိုအပ်ပေ၏ဒီလိုရှုပါသုံးသအနေချင်းကိုအနတ္တတင်ညာလို့ခေါ်ပါတယ်ဆိုပြီးတော့မြတ်စွာဘုရားကဟောထားတယ်ဒီတော့ဘုန်းကြီးတို့ဝိပဿနာနေမှာရှုပါသုံးသရမယ့်လက္ခဏာကအဓိကပဒါနလက္ခဏာရဲ့၃ဌာန်ဆိုတာရှိပါတယ်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဒီလက္ခဏာရင်သုံးတန်တဲ့ကမြတ်စွာဘုရားကအနိစ္စလက္ခဏာနှင့်အနတ္တလက္ခဏာနှစ်ခုကိုဟောလိုက်ဟောလိုက်တယ်ဆိုလို့ရှိရင်အလဲကောင်းမှတည်ရှိနေတဲ့ဒုက္ခနုဘသနာလည်းအလိုလိုအကျုံးဝင်သွားပါတယ်ဒီတော့ခန္ဓာ၅ပါးဒီကိုအနိစ္စလို့ရှုဖို့ဒုက္ခလို့ရှုဖို့အနတ္တလို့ရှုဖို့လည်းဟောတယ်အာနတ်၁၂ပါးကိုလည်းအနိစ္စလို့ရှုဖို့ဒုက္ခလို့ရှုဖို့အနတ္တလို့ရှုဖို့ဟောတယ်ဒီလိုအနိစ္စတင်ညာကိုပေါင်းရနေမယ်ဒုက္ခတင်ညာကိုပေါင်းရနေမယ်အနတ္တတင်ညာကိုပေါင်းရနေမယ်ဆိုရင် အရှင်ဂိရိမာအနန္ဒရဲ့သံတန်နဲ့ဖြစ်ပေါ်ကြောက်နေတဲ့အနာယောဂါတိတခဏချင်းငြိမ့်အေးွယ်ပြောက်သွားမယ်ဆိုတဲ့ဒီအကြောင်းတရားတွေသင်ချက်အင်္ဂါရှိနေတယ်လို့ဒီလိုဆိုလိုပါတယ်နော်ဒီတော့ခုတရားနာပရိသတ်တွေကိုဘုန်းကြီးမေးကြအောင်မယ်နော်ဒီလိုကြီးတွေဒီငွေကြီးတွေဘုရားဘာသာဟုတ်လားမဟုတ်လားလို့မေးရင်ဘယ်လိုဖြေကြမလဲဟုတ်ပါတယ်နော်ကဲခန္ဓာငါးပါးဆိုတာဘာလဲသိကြလားဟမ်အနသနဘာသာဘာရင်းနဲ့သိကြတယ်ဘယ်လိုရှုမလဲသိကြတယ်ဘယ်လိုဖြေကြမလဲတော်တော်လေးအဝေးသိပြီးတော့တော်တော်လေးနာဝေးတဲ့ပုဂ္ဂိုလ်တွေဒီတဲ့ရှိကောင်းရှိပါလိမ့်မယ်ရှုတတ်တဲ့ပုဂ္ဂိုလ်တွေလည်းရှိကောင်းရှိပါလိမ့်မယ်နားလည်တဲ့ပုဂ္ဂိုလ်လည်းရှိကောင်းရှိပါလိမ့်မယ်ဘုန်းကြီးပြောနေတာကဘုန်းကြီးတို့ဘုရားဘာသာတွေဒီဘုရားဘာသာအကျုံးကိုကြံ့ကြံ့နဲ့လေ့လာတဲ့ပုဂ္ဂိုလ်အရင်တည်းသိနေတယ်လို့ဘုန်းကြီးပြောခြင်းပါတယ်ကိုယ်တော့တကယ်လက်တွေ့ရှုပါသုံးခါရမယ်ခန္ဓာရဲ့ဓာတ်သေးသပြိစ္ဆာသမုပ္ပါသဘောတရားတွေကိုအကြောင်းပြပြီးတော့စိတ်တရားချင်းစိတ်တရားတရားတွေကိုဟောလိုက်ရင်ဘုန်းကြီးရှင်ပါလာထိုင်ပြီးတော့ငိုက်နေတဲ့ပုဂ္ဂိုလ်ကများတော့တရားဟောတဲ့ဘုန်းကြီးလည်းစိတ်ကြံကြတော့ကြားတယ်။ဘယ်နဲ့တော့တကယ်ကြီးတွေဒီမကြီးတွေငိုက်နေရင်ကောင်းမှာမလား။ဟမ်။နောက်တစ်ခုကနားလည်တဲ့ပြိစ္ဆာနဲ့နားမလည်တဲ့ပြိစ္ဆာဒီနှစ်ခုနှိုင်းချင်လိုက်ရင်နားမလည်တဲ့ပြိစ္ဆာတွေကများနေပြီးဆိုရင်ဟောရတာကိုကျေးဇူးများပါမလား။မမြအောင်နော်ဘာဖြစ်လို့နားမလဲကြသလဲပြန်ပြီးစမ်းစစ်ကြည့်လိုက်တော့နားလဲအောင်လေ့လာတဲ့အလေးအထားတွေအသိနေတယ်ဘုန်းကြီးအစ္စလာမ်ဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေကိုမြှောက်ပြောတာမဟုတ်ဘူးနော်နည်းနည်းတကယ်ကြီးတွေပလီနဲ့နီးစပ်မယ်ဆိုရင်လှန့်ကြည့်လိုက်ပါအမင်းငယ်ငယ်လေးတွေကအုတ်ထုတ်ကိုဆောင်းပြီးရောင်ကျမ်းမိမှကလေးငယ်အမျိုးသမီးအမျိုးသားမစခွဲကလေးငယ်ငယ်လေးတွေသူတို့ဘာသာရေးဆောင်ကိုပိုက်ပြီးပလီကိုမနဲ့ကြိုင်သွားတာပဲကျောင်းသားဘုန်းကြီးတို့သင်ပေးတဲ့မူလရန်ကျောင်းတို့ဘာကျောင်းတို့ဓာတ်ရီကနောက်ထားတယ်။သူတို့ဘာသာရေးသင်ခန်းစာကိုသူတို့ပြန်နာထားပြီးသင်ကြတယ်။သင်လိုက်တဲ့အတွက်ဘာဖြစ်လဲ။သူတို့ရဲ့ဘာသာမှားတာမှန်တာကိုဘုန်းကြီးမပြောလို့ပါဘူး။ဒါပြင်းနဲ့သူတို့ဘာသာအပေါ်မှာယုံကြည်ရက်တင်ကလှုပ်လို့မရအောင်ခိုင်မြဲသွားတယ်။ဘုန်းကြီးတို့ဘာသာရေးကြတဲ့အခါကျတော့ယုံကြောင်ပြောမယ်ဆိုလဲနမ်မထောင်ခြင်း၊နန္ဒကြောင်ပြောမယ်ဆိုလဲနမ်မထောင်ခြင်း၊ခန္ဓာငါးပါးပြောလဲနမ်မထောင်ခြင်း၊အာနတ်စနပါးပြောလဲနမ်မထောင်ခြင်းဘာဖြစ်လို့နားမတော်ရင်လဲလို့မေးတော့နားမလည်လို့ဘာဖြစ်လို့နားမလည်တဲ့လို့ပြန်မေးလိုက်တဲ့အခါကျတော့မိမိတို့ရဲ့ဘာသာအကြောင်းကိုမိမိတို့စနစ်တကျနားမလည်ကြဘူးနားမလည်လို့ဘာဖြစ်နေတယ်ပေါ့ပေါ့ဆက်ဆက်တော့မအောင်မိနဲ့နော်ဒီလောကဘုန်းကြီးရင်းတို့ရဲ့တရင်သုံးဘုံမိတ်ဆွေဆရာတော်တစ်ပါးအမေရိကကနေပြီးတော့ဘုန်းကြီးကျောင်းကိုကြွလာပါတယ်ကြွလာတော့သူကရန်စင်ကျောင်းကြီးတွေကိုလေ့လာထားတော့စက်မိတော့သူဘာပြောလဲလွန်ခဲ့တဲ့နှစ်ပေါင်း400ကျော်လောက်ကမလေးရှားနိုင်ငံကိုအရက်ကုန်းတဲ့မွတ်စလင်အမျိုးသား၁၄ယောက်တည်းနဲ့ဝင်ပြီးသာသနာပြုလိုက်တာနှစ်ပေါင်း400အထက်မှာမလေးရှားနိုင်ငံကမွတ်စလင်နိုင်ငံဖြစ်သွားတယ်။မူလလုံးကဗုဒ္ဓဘာသာနိုင်ငံပဲ။အရှင်သောတာရောရှင်ဥဒ္ဓရာတို့ဝိရိယဂုဏနာကိုသာသနာပြုကြွတီတော်မူတဲ့အချိန်ခါမှာမြမကြီးအဝင်ပါဖြစ်တဲ့အရှိတောင်အရှက်တလွှားကိုအာလုံးလျှောက်ပြီးသာသနာပြုခဲ့ပါတယ်။မလေးရှားနိုင်ငံဟာလည်းဒီချိန်တုန်းကဗုဒ္ဓဘာသာနိုင်ငံဖြစ်ခဲ့ဘူးတဲ့။လွန်ခဲ့တဲ့နှစ်ပေါင်း400အထိဗုဒ္ဓဘာသာနိုင်ငံအဖြစ်နဲ့တည်ရှိခဲ့ဘူးပါတဲ့။အင်ဒိုနီးရှားနိုင်ငံဟာလည်းအလားတူပဲလွန်ခဲ့သောနှစ်ပေါင်း400လောက်အထိဗုဒ္ဓဘာသာနိုင်ငံအဖြစ်နဲ့တည်ရှိခဲ့ဘူးတဲ့။အဲဒီတည်ရှိတဲ့နိုင်ငံတွေဟာဒီနေ့ဗုဒ္ဓဘာသာနိုင်ငံဖြစ်ကနေပြီးတော့အစ္စလာမ်ဘာသာဝင်နိုင်ငံအဖြစ်ပြောင်းလဲသွားတာဘာကြောင့်လဲလို့မင်းကြီးကတော့ဘုန်းကြီးရုတ်ခဲ့တဲ့ကထာလေးမှာနော်။စေဘာပညာကုသလကိုပြုပါပြီဒီလူတမီကလူမီနာပွင့်ယမခဲတိယူဇံမုတ်ချရွေးမခွာဘူးဒါနတိလသမဏဝိပဒနာအစရှိတဲ့ကုသိုလ်ဆိုင်ကုမြတ်ကောင်းမှုမှာမမိမလျာတကယ်လက်တွေ့ရှိတဲ့ကျုပ်ကိုဘာများအထောက်လိုက်လို့သစ္စာလေးပါထိုးထွင်းသိတဲ့အဆင့်ရောက်ပြီဆိုရင်ထိုပုဂ္ဂိုလ်တို့သည်မိမိတို့ယုံကြည်သတ်မှတ်ထားတဲ့သမာဓိတိအယူဝါဒမှမိစ္ဆာတိတိအယူဝါဒတို့ပြောင်းလဲသွားရောဆိုတာဘယ်လိုမှမဖြစ်နိုင်ဘူးဒီတော့သစ္စာလေးပါးကိုထိုးထွင်းသိဖို့ဆိုတာကတော့ဘုန်းကြီးတို့သံဃာတော်မှာအခြေခံအရင်းအကြီးဆုံးပါနံပါတ်1ဒုက္ခသစ္စာကိုထိုးထွင်းသိရမယ်နံပါတ်2သမုဒယသစ္စာကိုထိုးထွင်းသိရမယ်နံပါတ်3និရောဓသစ္စာခေါ်တဲ့နိဗ္ဗာန်ကိုထိုးထွင်းသိရမယ် နံပါတ်၄မဂ္ဂတစ္ဆာခေါ်တဲ့နိဗ္ဗာန်ရောက်ကြောင်းကျင့်စဉ်မဂ္ဂင်၈ပါးအကျင့်များတရား၄ကိုစနစ်တကျဟောတိုင်းမှန်စွာထွတ်ထွင်းသိရမယ်။ဘုရားဘာသာတို့ထွတ်ထွင်းသိရမယ်တရားဒီ၄မျိုးပဲရှိပါလေ။ဒီ၄မျိုးကိုမှထွတ်ထွင်းမသိဘူးဆိုလို့ရှိရင်ထိုပုဂ္ဂိုလ်တို့သည်ဘဝတစ်ခုမှတစ်ခုပြောင်းနေခဲ့မယ်ဆိုရင်ဒီပုဂ္ဂိုလ်ကြီးဟာမတရားမြင့်နိဗ္ဗာန်ရောက်ဖို့ဘယ်လိုမှမဖြစ်နိုင်ဘူး။ဘဝတခုနဲ့တခုပြောင်းပြီးတော့တဝါမိတဘဝသိနေရမယ့်ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ဒီပုဂ္ဂိုလ်တွေဒီအသက်ရှင်နေတော်လက်သိနေတဲ့ပုဂ္ဂိုလ်တွေတော့ဖြစ်ကြတယ်။ဒါပေမဲ့ဒီသစ္စာလေးပါးကိုသောတပတိမညံဘုံညာအစရှိတဲ့ဒီလိုမညံဘုံညာတို့ဖြင့်ဟောတိုင်းမှာသာထွန်းဖို့ပြင်မြင်ခဲ့ပြီးဆိုရင်ထိုပုဂ္ဂိုလ်တွေဒီဘဝတခုမှတခုပြောင်းလဲသွားတော်လဲသူတို့ရရှိထားတဲ့နိဗ္ဗာန်ချမ်းသာဆိုတဲ့ဒုက္ခကြီးပြည့်စည်သွားရောဓမ္မတမရှိခြင်းကြောင့်နေပင်သေးတော်လဲမသေးတဲ့ပုဂ္ဂိုလ်ရဲ့အသက်ရှင်နေတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်။တတ္တဒကမကြီးတွေသေတဲ့ပုဂ္ဂိုလ်ဖြစ်ခြင်းသလားမသေးတဲ့ပုဂ္ဂိုလ်ဖြစ်ခြင်းသလားလို့မင်းရင်ဘယ်လိုဖြေကြမလဲ။မသေးတဲ့ပုဂ္ဂိုလ်တော့ဖြစ်ခြင်းနဲ့အဲဒီမသေးတဲ့ပုဂ္ဂိုလ်ဖြစ်ခြင်းရင်ဘာလို့ရမလဲ။ဒုက္ခသစ္စာကိုထိုးရင်းသိရောဖြစ်ရမယ်။သမုဒိယသစ္စာကိုထိုးထွင်းသိအောင်ကျင့်ရမယ်။နိရောဓသစ္စာကိုထိုးထွင်းသိအောင်ကျင့်ရမယ်။မဂ္ဂသစ္စာကိုထိုးထွင်းသိအောင်ကျင့်ရမယ်။ဒီကျင့်ရမယ်ကျင့်စဉ်ဒီငါတို့ဆောင်ရွက်ရမယ်ကျင့်စဉ်ဖြစ်တယ်။ငါလုပ်ရမယ်လုပ်ငန်းခွင်ဖြစ်တယ်။ဒီလုပ်ငန်းခွင်ကိုမလုပ်ခဲ့ရင်ငါသည်အိုလိုမဆုံနာလုံမဆုံသေလုံမဆုံဖြစ်မယ်သန္တရာကြီးပါနော်။နောက်တစ်ခုဒီသစ္စာလေးပါကိုထိုးထွင်းမသိလိုက်တဲ့အတွက်ဒီကံကြီးကာလမှန်ပေါ့မကောင်းတဲ့နမိတ်တွေကပေါ်လာပြီးဘဝတစ်ချက်မှာအာဟုတိတ်တဲ့ကောင်းမှုကုသိုလ်ကပြုလို့ပြုထောင်ထားတာမရှိတော့တေကန်ဤကာလမှာစိတ်ကိုထိတ်ခွနိုင်တဲ့ဇွန်အင်းဒီကကုန်ခန့်သွားတဲ့အချိန်ခါမှာခံအားလျော်စွာထင်လာတဲ့မကောင်းတဲ့နမိတ်တွေကိုလှမ်းပြီးတော့မြင်ရပြီမကောင်းတဲ့ဒီနမိတ်တွေကိုလည်းဖယ်ရှားဖို့ရန်အတွက်အခက်အခဲတွေကမြတ်စွာဘုရားရှင်ကမဖယ်နိုင်ဘူးဒီမကောင်းတဲ့အာယုံမှန်နေဒါပေမဲ့ဒီအာယုံကိုမမြင်ရအောင်ဘယ်လိုပင်ကြိုးစားတော့လဲကြိုးစားလို့မရဖြစ်နေပြီအဲ့ဒီအခါကျတော့မှငါဒီအာဟုနိုင်တဲ့ကောင်းမှုကုသိုလ်ဒီကိုမပြုတ်ခဲ့မိတာတော့မှလိမ့်မည်ဆိုပြီးတော့မျက်ရည်ဖြန်းဖြန်းကျပြီးတော့ငိုဝဲကြီးဆင်းရအဲ့ဒီကောင်ငိုဝဲဆင်းပြီးဆိုလို့ရှိရင်တော့ဒကာကြီးတွေဒကာမကြီးတွေနောက်ကျမသွားဘူးလားနောက်ကျနေပြီဒါကြောင့်ခုလုံးရှင်နေတော့မအိုမီမနာမီမသိမီလေးပါဒီသစ္စာလေးပါကိုထိုးထွင်းသိအောင်ကြိုးစားမှုတော့လွန်နေပြီအဲဒီသစ္စာလေးပါကိုထိုးထွင်းသိရမယ်ကံတ္တလေးပါကိုမြတ်စွာဘုရားကယောဝေဒနာတိညာသင်္ခါရဝိညာဉ်တို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးကိုအနိစ္စလို့ရှုပွားသုံးသပ်ဖို့တစ်ချက်ညွှန်ပြပေးတယ်မျက်စိကြီးနားကြီးနှာခေါင်းကြီးတရားကြီးကိုယ်ကြီးမနောအကြည်လို့ခေါ်ဆိုအပ်တဲ့အတွင်းအာရဏက6ပါးယူပါယုံသတ္တယုံကန္တဟောရတယုံခွတ်တဘယုံဓမ္မယုံလို့ခေါ်ဆိုအပ်တဲ့အပြင်အာရဏက6ပါးပေါင်းလိုက်တော့အတွင်းအပြင်အာရဏ12ပါးဒီအတွင်းအပြင်အာရဏ12ပါးကိုလည်းအနတ္တဉာဏ်ပွားများအထုဖို့ရာအတွက်မြတ်စွာဘုရားကညွှန်ကြားပေးနေပါတယ်ဒီတော့ဒီခန္ဓာ၅ပါးကိုသိရှိဖို့အတွင်းဘာလို့ဟာမလဲဒီအရဏစနဘကိုသိရှိဖို့အတွက်ဘာလို့ဟာမလဲဒီပိုင်းလေးတွေကိုဘုန်းကြီးဒီညဏ်ဤတံပြုပြီးတော့ဟောဖို့တော့ရည်ရွယ်ထားပါတယ်နော်သို့တော်ခန္ဓာ၅ပါးဆိုတာကဘာလဲယုတ်ဝေနာဒိညာသင်္ခါရဝိညာဉ်ဆိုပြီးတော့၅စုရှိအဲ့ဒီ၅စုမှာယုတ်တရားကဘူတ္တယုတ်လို့ခေါ်ဆိုအပ်တဲ့မဟာဗုဒ္ဓကြီးလေးပါမဟာဗုဒ္ဓဉာဏ်လေးပါးကိုဖိတပြီးဖြစ်ပေါ်နေတဲ့ဥပဒါယောက24မျိုးပေါင်းလိုက်တော့ယုတ်28မျိုးဒီယုတ်28မျိုးကိုဘာကြောင့်ခန္ဓာလို့ခေါ်တယ်လို့မေးတော့ဟုတ်ဘက်ကနာယုတ်ပါဠိတော်မှာခန္ဓာသုတ်တန်ဆိုတဲ့သုတ်တန်တစ်ခုရှိပါတယ်ထုံသုတ်တန်မှာမြတ်စွာဘုရားကဘာကြောင့်ခန္ဓာခေါ်တယ်ဆိုတဲ့ကိုကြည်ညက်ကြရှင်းလင်းပြီးတော့ဟောကြားထားပါတယ်ဘယ်လိုဟောတယ်ယံဂိတိရူပတိတံနဂတပိစ္ဆောဘာနာဣဇ္ဇဓမ္မဝိဓမ္မဝဩရိကံဝသုခုမံဝ ဒီနာမပဏိတမယန္တုရေသန္တိနေဝသသောဥပါဒဏိယယံဟုသတိရူပပါဒဏေခန္တောဒီလိုဖတ်တာအတိအနာဂပိသုကဣဇဒဗိဒအောနရိကသုခုမဟိနပဏိတဒုရသန္တိကနော်အတိယုတ်တရားပိသုကယုတ်တရားအနာဂယုတ်တရားဣဇဒယုတ်တရားဗိဒယုတ်တရားအောနရိကခေါ်တဲ့ယုံဉာဏ်နဲ့ယုတ်တရားသုခုမခေါ်တဲ့သိမ့်ပင်ဉာဏ်နဲ့ယုတ်တရားသီနာခေါ်တဲ့ညုံညံတဲ့ယုတ်တရားပဏိတခေါ်တဲ့မောမြတ်တဲ့ယုတ်တရားဒူရခေါ်တဲ့ဝေးတဲ့ယုတ်တရားသတိကခေါ်တဲ့ဤတဲ့ယုတ်တရားပေါင်းလိုက်တော့31မျိုးထို31မျိုးသာခြင်းဖြင့်ဒီနေ့တဲ့ယုတ်တရားစုပုံသည်အာသောတရားတို့ရဲ့အာယုံယူရာ30ပုံနဲ့မြည်အတွင်းနဲ့ဒီရှိပြီးအာသောတရားတို့ကအာယုံလှမ်းယူလို့ရခဲ့ရင်ဒီတရားတွေကိုရူပဘာဒနဲ့ခန္ဓာလို့ခေါ်ရဲဆိုပြီးတော့ရှင်းထားတယ်ဗလာလူပဲ30မျိုးသောခြင်းဖြင့်ဒီနေ့တဲ့ဝေဒနာစုဘုံကောဝေဒနုပါဒနဲ့ခန္ဓာ30မျိုးသောခြင်းဖြင့်ဒီကြည့်နေတဲ့သင်္ညာတရားအစုဘုံတွေကိုသိညက်ခန္ဓာ30မျိုးသောခြင်းဖြင့်ဒီနေ့တဲ့သေတ္တိတ္တခါရတရားအစုအဘုံတွေကိုသင်္ခါရခန္ဓာ30မျိုးသောခြင်းအပြင်ဒီနေ့တဲ့အတိတ်ဝင်ဝิญဉာဉ်တရားအစုဘုံတွေကိုဝิญဉာဉ်နဲ့ခန္ဓာလို့ခေါ်ပါတယ်။ဟောလိုက်တော့ဥပါဒနဲ့ခန္ဓာဘယ်နှပါလဲ ?5 ပါးအဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးဒီသစ္စာဒေသနာတော်ဤအယဘာသစ္စာလဲလို့မေးလိုက်တော့တက္ကမကြီးတွေတက္ကကြီးတွေခဏခဏရွတ်ဖတ်နေတဲ့ဓမ္မစကြာဒေသနာတော်မှာဖျားရှင်ကိုရောင်းရှင်းထားပါတယ်သံခိတေနပိစုပါရနဲ့ခန္ဓာဒုက္ခအခြင်းကျုပ်အပြင်ဥပါဒနဲ့ခန္ဓာ၅ပါးဒီဘာသစ္စာလဲဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကိုပထမသိရောရှင်းစရာပါတယ်နော်ဒီဒုက္ခသစ္စာကိုသိအောင်ထွက်သွင်းပြီးတဲ့အခါနံပါတ်1အနေအချင်းသမုဒယသစ္စာကိုသိအောင်ရှင်းဆန်းရတယ်။အဲဒီတော့ဒီဒုက္ခသစ္စာတရားကြီးကိုခွန်ကြီးတို့အဘိဓမ္မာသင်ဖို့တဲ့ပုဂ္ဂိုလ်များအဖို့အဘိဓမ္မာမျက်လုံးနဲ့တက်ပြီးပြောလိုက်ရင်ဒီဒုက္ခသစ္စာခေါ်တဲ့ခန္ဓာငါးပါးဒီဘာတွေလဲလို့မေးတော့စိတ်စေတသိက်ယုံတရားပဲ။စိတ်စေတသိက်ယုံတရားကြီးကိုတစ်ခါထပ်ပြီးချင်းလိုက်ရင်ယုံတရားကယုံတရားစိတ်နဲ့စေတသိက်ကအနတရားပေါင်းလိုက်တော့ယုံနာ2ပါးပဲဖြစ်ပါတယ်။ဒီစိတ်စေတသိက်ယုံတရားကြီးကို5ပုံပုံလိုက်တဲ့အချိန်ခါမှာခန္ဓာ5ပါးဖြစ်တယ်။ဒီစိတ်စေတသိက်ယုံတရားကြီးကိုပဲ22ပုံပုံလိုက်တဲ့အချိန်ခါမှာအာရဏ12ပါးဖြစ်ပါတယ်။ဒီတော့ခန္ဓာ5ပါးဆိုလဲစိတ်စေတသိက်ယုံတရားပဲအာရဏ12ပါးဆိုတာလဲစိတ်စေတသိက်ယုံတရားပဲအတူတူပဲ။ဘာဖြစ်လို့များစွာဘုရားကနှမျိုးခွင့်ပြီးဟောနေရတယ်လေလို့မြေတော့ဒီကျုပ်ဒီကျုပ်ဝိပဿနာရှုပ်ပါသုံးသပ်နေတဲ့ပုဂ္ဂိုလ်တွေကဒိဋ္ဌပညာဝဉာဏ်ပညာထက်မြက်နေမယ်ဆိုလို့ရှိရင်လေထိုပုဂ္ဂိုလ်တွေကိုခန္ဓာ၅ပါးနည်းနဲ့ဝိပဿနာရှုခွင့်တွေကိုမြတ်စွာဘုရားသင်ပေးတော်မူပါတယ်။နမုနာပုံစံအဖြစ်ပိသဝကိ၅ဦးတို့ဆိုကြစို့ဓမ္မစကြာဒေသနာတော်နည်းရသစ္စာဒေသနာတော်နည်းဖြင့်သတ္တပတိမညာဘုံဉာဏ်ဆိုင်ပြီးတဲ့အခါဘုရားရှင်ကသစ္စင့်တည်းပြီးတော့အရတ္တမညာဘုံညာရရှိအတွက်ခန္ဓာ၅ပါးရှုွက်ကိုသင်ပေးပါတယ်နော်ယုတ်ဒီနိစ္စလားအနိစ္စလားလို့မေးတယ်အနိစ္စလို့ဖြေတယ်ဒုက္ခလားဒုက္ခလားလို့မေးတော့ဒုက္ခလို့ဖြေတယ်အနိစ္စလည်းမှန်တယ်ဒုက္ခလည်းမှန်တယ်ဖောက်ပြန်ပြစိတတ်တဲ့ဝိပရိနာမဓမ္မလည်းမှန်နေတဲ့ဤယုံတရားကိုငါပဲငါဟာပဲငါရဲ့အတ္တပဲလို့ရှုတယ်မလားလို့မေးတော့မရှုတဲ့အကြောင်းမစ္ဆဝကိငေါ့တို့ကအမြန်ပြီးလျှောက်ခါကြအလားတူပဲဝေဒနာတရားသင်္ခါရဝิญဉ်ခေါ်တဲ့ဉာဏ်နဲ့ခန္ဓာလေးပါးကိုလည်းပုံစံတူပဲဟောလိုက်ပါရဲ။ဟောပြီးတဲ့အချိန်ကကြတော့မှမြတ်စွာဘုရားက"ကဲဒီလိုဆိုရင်ဒီလိုဝိပဿနာရှုပဲတော့ဆိုပြီးတော့ဝိပဿနာရှုခွက်ကိုဘယ်လိုသင်ပေးလဲ"အဲ"သမတိဟပိခဝေယံကိစီရူပတိတန္တကတ္တပိသုပန္နဣဇ္ဇတံဝဘိထံဝ။ဩလရိကံဝတုပုမဝရှင်နဝပတိတံဝယံလူရေသတိကေဝ။တံသဗ္ဗံဒီတံဗမဏိသောဟာမသမိနမေသောအတ္တတိဧဝမေတံယထဘုဒ္ဓံတမပိညာယတတ္တဖံအတိဏ္ဏကမိသုခံဣဇ္ဇနဗိဒဩလာရိကသုခုမဟိနပဏိတဒုရသန္တိကခေါ်တဲ့31မျိုးသောအချင်းအပြည့်ပြီးတဲ့ဒီယုတ်တရားအလုံးကိုနေတံဗမလို့ရှုပါနေသောဟာမသမိလို့ရှုပါနမေသောအတ္တလို့ရှုပါဆိုပြီးဒီလိုသင်ပေးတယ်နောက်တနည်းပြောရင်တော့အနိစ္စလို့ရှုပါဒုက္ခလို့ရှုပါအနတ္တလို့ရှုပါဆိုတာနဲ့အတူတူပဲအဲဒီရှုမှတ်တွေကဝေဒနာသင်္ခါရသင်္ခါရဝิญဉာဉ်တွေမှာလည်းပုံစံတူပဲသင်ပေးလိုက်တဲ့အခါဒေသနာတော်နောက်သို့ဉာဏ်ကိုဆင်းလွတ်ပြီးတော့လိုက်ပြီးဝိပဿနာရှုပါသုံးသပ်တော်မူနေသည့်အတွက် အနတ္တလက္ခဏာသုတ်တံဒီကရောဏီကုံပြီးဆုံးတဲ့အချိန်ကမှာမိစ္ဆဝါရှင်ငါဟုလို့ဒီအရတ္တမအရတ္တဖို့ဒီသွားကြဖာတဲ့ယန္တာဖြစ်သွားကြတယ်။ဒါကရှင်းသူတော်ကောင်းတို့နိဗ္ဗာန်ကိုသွားနေတဲ့လမ်းဟောင်းကြီးဖြစ်ပါလေ။ဒီကကြီးနေဒီကကြီးနေလဲခုခေတ်မှာဒီနိဗ္ဗာန်ကိုသွားခြင်းနဲ့ရှင်ဆိုရင်တော့ကိုယ့်ကိုလမ်းနဲ့ထွင်ပြီးသွားလို့ရပါမလား?မရနိုင်ဘူး။ဘုရားဆန်းကျင်တော်ရှင်းသူတော်ကောင်းတို့သွားနေတဲ့လမ်းရောလမ်းဟောင်းအတိုင်းလိုက်ဖို့တော့မလုံဘူးလား?လုံနေတယ်ဒါပေမဲ့တချို့ကဘာပြောလဲဒီလမ်းကရှည်တယ်တဲ့ခက်တူတူပဲဖြတ်လမ်းကသွားခြင်းနဲ့ဆိုတော့နိဗ္ဗာန်သွားတာကလမ်းရှည်ကတစ်ခုဖြတ်လမ်းကတစ်ခုနှစ်ခုရှိတဲ့ပုံစံမျိုးစကားပြောကြတယ်ဘုန်းကြီးတို့မြတ်စွာဘုရားကတော့မဟာသီဗရဏသုတ်တံဏိဒံမှာပဲလုံခံထားလေဧကယနောယပိခွေမေကောတတနံဝိသုဒ္ဓိယာသတိဖြင့်နိဗ္ဗာန်ကိုသွားတဲ့လမ်းဟာတလမ်းနဲ့ပဲရှိတယ်လို့ဒီလိုအတိအကျဟောထားပါတယ်နိဗ္ဗာန်သွားတဲ့လမ်းနှစ်လမ်းရှိသလားတလမ်းနဲ့ရှိသလားတလမ်းနဲ့ပဲရှိပါတယ်ဒီတလမ်းနဲ့ကိုမှထပ်ပြီးမှားနေရင်ဒီနိဗ္ဗာန်ရနိုင်မလားမရနိုင်ဘူးနော်ဒီတော့ဒီပစ္စဝကိငါဟုသောကမြန်ထက်တဲ့သူတော်ကောင်းကြီးဖြစ်ကြတယ်နောက်တစ်မျိုးဖွင့်ထားတာကတော့တချို့တချို့သူတော်ကောင်းတွေကယုံပြန်နဲ့ပတ်သက်ပြီးအဋ္ဌဉာဏ်တန်ရှင်းတဲ့နံတရားနဲ့ပတ်သက်ပြီးတော့အဋ္ဌဉာဏ်ကမတန့်ရှင်းဘူးအဲဒီလိုပုဂ္ဂိုလ်မျိုးဖြစ်ခဲ့မယ်ဆိုရင်လည်းမြတ်စွာဘုရားသည်ခန္ဓာငါးပါးနည်းနဲ့ယုတ်တရားမှာအဋ္ဌဉာဏ်တန်ရှင်းတဲ့အတွက်ယုတ်တရားတွေကိုတပုံပုံကြီးဝိပဿနာရှုဖို့နံတရားတွေနဲ့ပတ်သက်ပြီးအဋ္ဌဉာဏ်မတန်ရှင်းတဲ့အတွက်ဝိညာဉ်ဉာဏ်ဉာဏ်ကဝိညာဉ်ဆိုပြီးတော့နံတရားတွေကို၄ပုံပုံပြီးတော့ဝိပဿနာရှုဖို့သင်ပေးပါတယ်။ဒါကတစ်မျိုးဖွင့်ထားတယ်နော်။နောက်တစ်မျိုးဖွင့်ထားပုံကတော့သတိတ္တရုစီတဲ့ဝိပဿနာရှုတာမှခက်ချင်းချင်းရှုဖို့နည်းစနစ်ကိုကြိုက်တယ်။အဲဒီလိုအချင်းကြိုက်တဲ့ပုဂ္ဂိုလ်ရင်းမျိုးဖြစ်ခင်မယ်ဆိုရင်လည်းမြတ်စွာဘုရားဒီခန္ဓာ၅ပါးကြီးနဲ့ဝိပဿနာရှုဖို့ကိုသင်ပေးပါတယ်။ဒါပေမဲ့အာရဏစနပါဏိနဲ့ဘာကြောင့်သိရလဲလို့တခါမင်းဒီစိတ်ကလေးတွေယုံကြည်ရပဲအတူတူပဲအာရဏစနပါဏိနဲ့ဘာဖြစ်လို့ထပ်သင်ပြရလဲဆိုတော့ပုဂ္ဂိုလ်တချို့ကြတော့နန္ဒရားနဲ့ပတ်သက်ပြီးအဋ္ဌဉာဏ်တွေကတန်ရှင်းတဲ့ယုတ်တရားနဲ့ပတ်သက်လို့အဋ္ဌဉာဏ်တန်ရှင်းမှုကမရှိပြန်ဘူးမရှိတဲ့အချိန်ကမှသူပုဂ္ဂိုလ်မျိုးကိုဘုရားရှင်ကယုတ်တရားနဲ့ပတ်သက်ပြီးအဋ္ဌဉာဏ်မတန်ရှင်းတဲ့အတွက်ယုတ်တရားတွေကို7ပုံခွဲပေါ့နန္တရားတင်ကိုဒီကုံခွဲလောက်ထားပြီးတော့ဝိပဿနာရှုဖို့ရန်သင်ပေးတယ်။ဥပမာမျက်စိအကြည့်ကယုတ်တရား၊နားကြည့်နှာခေါင်းကြည့်၊ရှာကြည့်၊ကိုယ်ကြည့်တာကယုတ်တရား။အစဉ်အတန်အနယတအတွေ့အကြုံခေါ်တဲ့ဒီအာယုံ၅ပါးကလည်းယုတ်တရား။ပြီးတော့ဉာဏ်နဲ့ယုတ်ခြင်းကိုဓမ္မယုံဆိုပြီးတော့သုခမယုံ16ပါးကိုဓမ္မယုံအမည်နဲ့ထည့်ဟောပြလိုက်တယ်။ပေါင်းလိုက်တော့7ပုံခွဲ။နန္တရားနဲ့မတပင်အဋ္ဌဉာဏ်ကတန်ရှင်းတော့စိတ်အလုံးကိုမနာရဏစေတသိက်အလုံးကိုဓမ္မရဏဆိုပြီးဒီလိုစုပေါင်းပြီးဟောပြလိုက်တယ်။နောက်တစ်ခုကတော့တချို့တချို့ပုဂ္ဂိုလ်ဒီကမကျင်းမကျက်အလေလိုက်ကိုသဘောကျတယ်။အဲဒီလိုမကျင်းမကျက်အလေလိုက်ဝိပဿနာရှုခွင့်ကိုသဘောကျခဲ့ရင်လည်းဒီစိတ်တည်းတည်းယုံပြတဲ့ကို12ပုံပုံပြီးရှုတဲ့အာနာသနပန်းနည်းနဲ့ပဲမြတ်စွာဘုရားဟောပြလိုက်။ဝိပဿနာရှုခွင့်ကိုသင်ပေးလိုက်ပါတယ်။တချို့လူပုဂ္ဂိုလ်တွေကြတော့ညာအလဲအလလက်စားရှိတယ်။အဲဒီလိုပုဂ္ဂိုလ်မျိုးဖြစ်ခရင်တော့ဘုရားရှင်ကအာရဏစနပန်းဒီနဲ့ဒီစိတ်ကလေးနဲ့ယုံကြည်တဲ့ကို12ပုံပုံပြီးဝိပဿနာရှုဖို့ရန်အတွက်သင်ပေးလိုက်တယ်။ဒါကြောင့်ဒီတော့ကံမှာလည်းဘုရားရှင်ကနှစ်စားပုဂ္ဂိုလ်နှမျိုးနှစ်စားအတွက်ညီရွယ်ပြီးတော့ခန္ဓာ၅ပါးကိုအနိစ္စတင်ညာဒုက္ခတင်ညာအနတ္တတင်ညာပွားဖို့သို့မဟုတ်အာရဏစနပါကုဏအနိစ္စတင်ညာဒုက္ခတင်ညာအနတ္တတင်ညာပွားဖို့အတွက်အခမအထက်တဲ့ရှုပွားသုံးသပ်ပြီးနေဖို့အတွက်မြတ်စွာဘုရားကဒီမှာအနိစ္စတင်ညာနဲ့အနတ္တတင်ညာကိုသင်ပေးလိုက်။သင်ပေးလိုက်တော့ဒီနေ့တရားနာပရိသတ်ဒီဘက်ကကြည့်ခဲ့ရင်ဒီအနိစ္စတင်ညာကိုပြောလိုက်ရုံနဲ့ရှုတတ်မလား။အနတ္တတင်ညာကိုကုလိုပြောရုံနဲ့ရှုတတ်မလားလို့မေးရင်တော့ရှုရတဲ့ပုဂ္ဂိုလ်လည်းရှင်းကောင်းရှင်းပါလိမ့်မယ်နော်။မကျွတ်တဲ့လေးတဲ့ပုဂ္ဂိုလ်တွေအတွက်ဘုန်းကြီးကအစကနေစပြီးစနစ်တကျဟောပြဖို့တော့လိုလားပြီလိုလားတဲ့အချိန်ကမှဒီပညာဆယ်ပါးထဲမှာနံပါတ်10မြောက်ပညာကတော့အာနာပါနသတိပညာဖြစ်ပါတယ်အာနာပါနသတိကနေစပြီးတော့နည်းနည်းဟောဖို့ဘုန်းကြီးကရည်ရွယ်ထားတယ်ဘာကြောင့်လဲသမာဓိပိကဝေဘာဝိထသမာဓိတောပိကဝေဘိက္ခုယထာဘုဒ္ဓံပသနာတိဘိက္ခဝေစိတ္တယံတုသမာဓိသမာဓိကိုပဝေထပေါင်းများကြကုန်လောသမာဓိတောသမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓံမဟုတ်မပြဟုတ်တိုင်းမှန်စွာပဒနာတိဘုဗ္ဗေပြောပြတိစိတ္တယံတု သမာဓိကိုထူထောင်ကြသမာဓိရှိနေတဲ့ယောဂီယဟန်သည်ဟုတ်တိုင်းမှန်စွာကိုယ်ပဲပြပြသိတယ်။ဘာလို့ဟုတ်တိုင်းမှန်စွာကိုယ်ပဲပြပြသိတယ်လဲ။ဣဒံဒုက္ခတိယထာဘုဒ္ဓံပ္ပဇ္ဇနာတိအယံဒုက္ခသမုဒယောတိယထာဘုဒ္ဓံပ္ပဇ္ဇနာတိအယံဒုက္ခနိရောဓတိယထာဘုဒ္ဓံပ္ပဇ္ဇနာတိအယံဒုက္ခနိရောဓဂမိနိပရိပတ္တတိယထာဘုဒ္ဓံပ္ပဇ္ဇနာတိဤကဒုက္ခသစ္စာလည်းဟုတ်တိုင်းမှန်စွာသိတယ်။ဤကသမုဒယသစ္စာလည်းဟုတ်တိုင်းမှန်စွာသိတယ်။ဤကနိရောဓသစ္စာလည်းဟုတ်တိုင်းမှန်စွာသိတယ်။ဤကမဂ္ဂသစ္စာလည်းဟုတ်တိုင်းမှန်စွာသိတယ်။ဒီလိုသိရှိဖို့ရန်အတွက်သင်္ခေတသောသမာဓိကိုထူထောင်ကြပါဒီလိုတိုက်တွန်းပေးထားတယ်နော်။တိုက်တွန်းတာနဲ့အတွက်ဘုန်းကြီးတို့ဒီသမာဓိကိုထူထောင်တဲ့စနစ်ကနေစပြီးဟောဖို့ရည်ရွယ်ထားပါတယ်။နောက်တစ်ခုဒီကကြီးဒီမင်းကြီးဘက်ကမိကျင်နာတော့ရှိကောင်းရှိမယ်။သမာဓိမထူထောင်ဘဲနဲ့ဒီလိုဝိပဿနာကိုတည့်ရသွားလို့မရဘူးလားလို့ဒီလိုတော့မင်းစရာရှိတယ်။အဲ့ဒီစနစ်ကတော့ခေါင်းကြီးတို့သုဒ္ဓဝိပဿနာယန္တိကလမ်းဆိုတာသိတာရှိပါတယ်။သုဒ္ဓဝိပဿနာယန္တိကလမ်းဆိုတာကသမထဇန္တိကိုအချင်းမခံတော်ဘဲနဲ့ဝိပဿနာကိုတိုက်ရိုက်ရှုပွားသုံးသပ်တဲ့အနည်းစနစ်ဖြစ်ပါတယ်။သမထကိုအချင်းမခံပဲဝိပဿနာကိုတိုက်ရိုက်ရှုပွားသုံးသပ်ခြင်းဘာကနေစရှိပါသလဲ။ဒီပိုင်းကိုတော့ဝိသုဒ္ဓိမအထင်္ဂရာဒုတိယတွင်သံမြင့်ဉာဏ်122မှာတိတိကျကျညွှန်ကြားပေးထားပါတယ်။ဘယ်လိုညွှန်ကြားလဲ။သုဒ္ဓဝိပဿနာယန္တိကောဘာနာယမေဝဝသမထယန္တိကောသုဒ္ဓတုဝဝဋ္ဌဏိယဥဒ္ဒဏံတေသံတေသံတတုပရိက္ခာမုခဏံအညတရမုခဝတေနသိခေပါတောဝဝိထရတောဝသတ္တသောတတုယောပရိက္ခဏာတိဆိုပြီးဒီလိုဖွင့်ဆိုထားတယ်။အကျဉ်းအဖြင့်တော်၎င်းအကျဉ်းအဖြင့်တော်၎င်းသုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ပဲဖြစ်ဖြစ်သမထကိုအခြေခံထားတဲ့ပုဂ္ဂိုလ်ကလည်းနံကမ္မဋ္ဌာန်းကမစခြင်းပဲယောဂကမ္မဋ္ဌာန်းကစခြင်းနဲ့အချင်းခံမှာပဲဖြစ်ဖြစ်အဲ့ဒီပုဂ္ဂိုလ်နှစ်ဦးလုံးသည်ဓကမ္မဋ္ဌာန်းမှာညွှန်ကြားပြတ်သားထားတဲ့အတိုင်းအချင်းနည်းအဖြင့်သောလကောအချင်းနည်းအဖြင့်သောလကောဓာတ်ကြီးလေးပါးကိုစတဲ့သိသိပါဆိုပြီးညွှန်ကြားထားတယ်ဒီဓကမ္မဋ္ဌာန်းကစအပ်ထုတ်မယ်လို့ပြောလိုပါတယ်ဒါကရေပုံရအချိန်ဖြစ်ပါတယ်ဘုန်းကြီးတို့ဒီလုပ်ငန်းခွင်တခုဝိပဿနာလုပ်ငန်းခွင်ကိုစနစ်တကျအကျင့်ကြံကြံကိုဖော်ပြအပ်ထုတ်ခြင်းနဲ့ဆိုရင်ဒီလိုလုပ်ငန်းခွင်လေးတွေကိုအစီအစဉ်တကျစနစ်တကျစာနဲ့ပင်နဲ့အညီအကျင့်ကြံကြံကိုဖော်ပြအပ်ထုတ်တတ်ဖို့လိုအပ်တယ်ခေတ်စကားလုံးနဲ့ပြောရင်တော့ theory နဲ့ practical ဟာတွဲသွားရမှာဖြစ်တယ် theory ကတခြား practical ကတခြားဆိုရင်တော့လုပ်ငန်းအကောင့်ထဲ follow မရပါဘူးအလားတူပဲပရိယာနဲ့ပฏิบัติနှစ်ခုကတွဲသွားရမယ်ပရိယာက theory ဘိုင်းဖြစ်တယ်ပฏิบัติဆိုတာက practical ဘိုင်းဖြစ်ပါတယ်သဘောတရားကြီးအနေနဲ့လက်တွေ့သည်နှစ်ခုတွဲသွားမှအသာလင်ဘုရားရှင်ရဲ့အလိုတော်ကြမှာဖြစ်တယ်မိမိကြည့်နေတယ်လို့ကြည့်နေဘုရားရှင်ရဲ့အလိုတော်ကြမဟုတ်ဖြစ်ရှင်လဲဖြစ်တတ်ပါတယ်ဒါကြောင့်ဘုရားဘာသာသည်ဘုရားဘာသာအကျုံးကိုနားလည်အောင်လုပ်တတ်မှာလို့ခေါင်းကြီးကတော့တော်တော်လေးတိုက်တွန်းနေပါတယ်ခေါင်းကြီးတို့ဘုရားဘာသာသည်ဘုရားဘာသာအကျောင်းကိုနားလည်တဲ့ပုဂ္ဂိုလ်ကအရင်အတွက်နည်းလာတဲ့အတွက်ဘာဖြစ်သလဲ။တခြားဘာသာကိုပြောင်းသွားတာလည်းရှိတယ်။တခြားဘာသာကိုမပြောင်းမင်းနဲ့မိမိဘာသာကိုမိမိကျင့်တဲ့အခါမှာကျင့်စဉ်တွေကဘုရားဟောအတိုင်းမဟုတ်ဘဲကိုကျင့်တဲ့အတိုင်းအလင်းသင့်သလိုကျင့်နေတဲ့ပုဂ္ဂိုလ်တွေလည်းရှိကြပါတယ်။အဲဒီလိုရှိကြတော့ဘာဖြစ်သလဲ။ဘုရားသာသနာနဲ့တွေ့ပြီးတော့ကျင့်လဲကျင့်နေငွေကုန်ကျင့်ကြခံပြီးလှူလဲလှူတဲ့ဒါပေမဲ့မိမိလိုနေတဲ့နိဗ္ဗာန်ဆိုတဲ့အကျိုးတူအကျိုးမြတ်ကြီးရရှိသလားလို့ပြီးတော့မရရှိခြင်းဖြစ်နေတယ်။နောက်ဘဝဆိုတာကတော့ဒီဘဝမှတောင်မှမတင်ကြရင်နောက်ဘဝဆိုတာကဘောကျင်းစီတင်ကြဖို့လွယ်ပါမလား?မလွယ်ဘူးတော့တခါကြီးတွေဒီမကြီးတွေခတ်ဖို့ဖို့မထားနဲ့။လေးလေးနက်နက်ကလေးစဉ်းစားဖို့လိုတယ်။မိမိတို့ရဲ့ဘာသာရေးအကြောင်းကိုမိမိတို့ကြက်ကြက်နက်နက်နားလည်ဖို့လိုတယ်။မိမိကြည့်နေတဲ့ကြည့်စဉ်နဲ့ပတ်သက်ပြီးစနစ်တကျတက်သည့်နားလည်ဖို့လိုအပ်နေပါတယ်နော်ဒီတော့သမာဓိသည်သန္တာရောရဲ့အနှစ်သာရလားလို့မေးစရာတော့ရှိတယ်ဘုန်းကြီးတို့ကသမာဓိသည်သန္တာရောရဲ့အနှစ်သာရလို့တော့မဆိုလိုပါဘူးသို့သောဘုရားဟောနေတဲ့ယုတ်ဒီနန္ဒီဘုရားဟောနေတဲ့ကြောင်းကျိုးဆက်ပရိစ္ဆသမုပ္ပါသဘောတရားခေါ်တဲ့သမှုရိယသစ္စာတရားဘုရားဟောတဲ့ယုတ်နာလို့ခေါ်ဆိုအပ်တဲ့ဒုက္ခသစ္စာတရားဘုရားဟောတဲ့သမုဒယသစ္စာလို့ခေါ်ဆိုအပ်တဲ့ကြောင်းကျိုးဆက်ပရိစ္ဆေသမုပ္ပါသဘောတရားဘုရားဟောနေတဲ့နိရောဓသစ္စာခေါ်တဲ့နိဗ္ဗာန်တရားဘုရားဟောတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနေတဲ့နိရောဓသစ္စာတို့ယောက်ျောင်းမဂ္ဂသစ္စာတရားဒီသစ္စာလေးပါဟုတ်တိုင်းမှန်စွာသိရင်ကတော့ဘုရားရှင်ကိုရိုရင်ကသစ္စာတန်ရုပ်သမာဓိသုတ်တံမှာ သမာဓိဘိက္ခဝေဘာဝိယထသမာဓိတောဘိက္ခဝေဘိက္ခုယထဗုဒ္ဓံပသနာတိဒီကကြီးတွေမြတ်အကြီးပါဠိစာပေလေးတက်လို့ရှင်တော်ကြည့်နေရင်သစ္စာနယောမှာနံပါတ်1သုတ်တံကအဲ့ဒီသုတ်တံဖြစ်ပါတယ်မြမောင်ရည်ကိုလှန်တော့ပြီးကြည့်တဲ့စင်ကလေးရှိလို့မြတ်လှန်ကြည့်နေရင်သစ္စာနယောမှာနံပါတ်1သုတ်တံကဒီသုတ်တံပဲဖြစ်တယ်။ဘာပြောသလဲ?ဘိက္ခဝေစေတယံတို့သမာဓိသမာဓိကိုဘဝေထပေါင်းများကြကုန်တော့သမာဓိကျော်သမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထဘူတံမဖုံးမပြဟုံတိုင်းမှန်စွာပဋ္ဌာန္တိပုဂ္ဂိုလ်များပြားတိ။ဘာလို့ပုဂ္ဂိုလ်များပြားတိမလဲ?ဣဒံဒုက္ခတိယထဘူတံပဋ္ဌာန္တိယံဒုက္ခသမုဒယောတိယထဘူတံပဋ္ဌာန္တိအယံဒုက္ခនិရောဓောတိယထဘူတံပဋ္ဌာန္တိအယံဒုက္ခនិရောဓဂမိနိပရိပတ္တာတိယထဘူတံပဋ္ဌာန္တိဤကဒုက္ခသစ္စာလို့ဟောတိုင်းမှန်စွာတိမေဤကသမုဒယသစ္စာလို့ဟောတိုင်းမှန်စွာတိမေဤကនិရောဓသစ္စာလို့ဟောတိုင်းမှန်စွာတိမေဤကនិရောဓသစ္စာနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ခေါ်တဲ့မဂ္ဂသစ္စာတရားလို့ဟောတိုင်းမှန်စွာတိမေဒီလိုဟုတ်တဲ့မှန်စွာသိရှိအတွက်သင်္ကေတတော်တို့တထွေသည်သမာဓိကိုထူထောင်ကြပါဆိုပြီးဒီလိုဘုရားတိုင်တွန်းထားတယ်။ဘယ်နဲ့တော့ဒီကကြီးတွေဒီကကြီးတွေဘုရားရှင်ဆုံးတဲ့အဆုံးအမကိုလိုက်နာခြင်းနဲ့စိတ်ကလေးရှိကြသလားမရှိကြဘူးလားမင်းဘယ်လိုဖြစ်မလဲ။ရှိဖို့တော့ပြောတယ်နော်ဘုရားအဆုံးအမကိုမှလိုက်နာခြင်းနဲ့စိတ်မရှိရင်သာသနာကိုဘုန်းကွယ်ရှိကနေတဲ့ဒီနည်းတွေအတွက်အကျိုးတွေများစွာဆုံးယုံပျက်စီးသွားနိုင်ပါတယ်။တကူတော့သတိထားဖို့လိုတယ်ဒီတော့ဒီသမာဓိကိုမေမောလို့လားဆိုတော့မဟုတ်ပါဘူးဓမ္မပြောဘိက္ခူပဟာတ္တပပြေဝအဓမ္မဓမ္မလေးကိုတော်လဲဒီနေ့မှဆွံ့လို့သွားရမယ်လို့ငါဘုရားဟောပါတယ်အဓမ္မဆိုတော့ကတော့ပြောနေဖွယ်တော့ပကံကူးခြင်းဖြစ်တယ်နိဗ္ဗာန်ဆိုတဲ့ဓမ္မပကံရောက်ရှိသွားပြီတဲ့အချိန်ခါမှာဒီမက္ကင်ဖောင်ကြီးဟာငါ့ကျေးဇူးညရတယ်ဆိုပြီးဓမ္မပကံမှာဒီဖောင်ကြီးကိုထမ်းပြီးလမ်းလျှောက်နေဖို့လိုသေးတယ်လားမလိုတော့ဘူးနော်ဘုံပကံရောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နာနေဒီမက္ကင်ရှင်ဘဆိုတဲ့ဖောင်ကြီးကိုစီးခြင်းဖြစ်တယ်အဲ့ဒါဒီမဂ္ဂင်7ပါးဆိုတဲ့ဖောင်ထဲမှာသမ္မာသမာဓိဆိုတဲ့မဂ္ဂင်7ခုလဲဖောင်ရဲ့အစဉ်ပိုင်းအဖြစ်နဲ့ပါဝင်နေပါတယ်။ဘာကိုသမ္မာသမာဓိခေါ်ဆိုတဲ့ဆိုတဲ့နာမည်ကျော်ဖြစ်တဲ့မဟာသီဗရဏလောကဓမ္မပဲဘုရားရှင်ကိုတော်ရင်ကအတိအကျရှင်းထားတယ်။ပထမဇန်သမာဓိ၊ဒုတိယဇန်သမာဓိ၊တတိယဇန်သမာဓိ၊သတုတ္တဇန်သမာဓိတွေကိုသမ္မာသမာဓိခေါ်ဆိုတယ်ဆိုပြီးအတိအကျရှင်းထား။မင်းစဉ်ဒီဘက်ကအနည်းလို့ခေါ်ပါတယ်မွေးရကောင်ကိုခလိုက်ကကင်ကြီးမြောက်ပြသလိုကာမဝဆရသမာဓိရူပဝဆရသမာဓိအရူပဝဆရသမာဓိဆိုပြီးသမာဓိ၃မျိုးရှိတဲ့အ ਨੇ ကရူပဝဆရသမာဓိကိုအလေကောင်ကကင်ပြီးတော့မြောက်ပြလိုက်ခြင်းဖြစ်တယ်ဒါကြောင့်ဝိသုဒ္ဓိမေအတ္တကရဆရာတော်ကစေတဝိသုဒ္ဓိနာမသဥပ္ပစာရအထသမာပတ္တိယောစေတဝိသုဒ္ဓိဆိုတာဥပ္ပစာရသမာဓိနဲ့တကွသမာပတ်၈ပါးလုံးကိုပဲခေါ်ဆိုပါတယ်ဆိုပြီးဒီလိုရှင်းထားတယ်ဒီတော့ဒီသမာဓိတင်ပြီးခဏကဘုန်းကြီးပြောခဲ့တဲ့အတိုင်းယထဘူတဉာဏ်အမြင်ရရှိအတွက်ဟုတ်တိုင်းမှန်စွာပရမတ်တရားတွေကိုထိုးထွင်းသိတတ်တဲ့ဉာဏ်အမြင်ရရှိအတွက်ဒီသမာဓိကိုထူထောင်ခြင်းဖြစ်တယ်ထူထောင်လိုက်တဲ့အချိန်ခါမှာဒီသီလမန္တသုတ်တံမှာနောက်ဆုံးအာနန္ဒနအကြောင်းကိုမြတ်စွာဘုရားကလည်းထည့်သွင်းပြီးဟောထားပါတယ်အာနန္ဒနတတိပညာတစ်ခုအဖြစ်နဲ့ဟောထားတယ်